ရစ်နိုင်ငံမှာလူရာနဲ့ခြေသေးဆုံးရတဲ့ဆက်ယုံပြိုကျမှုနဲ့ပတ်သက်လို့ရဲကလူ9ဦးကိုဖမ်းဆီးထားပါတယ်။ဒီအဆောက်အုံကိုစစ်ဆေးပြီးတော့ခွင့်ပြုပေးခဲ့တဲ့အစိုးရအင်ဂျင်နီယာ2ဦးကိုအရင်ဖမ်းလိုက်ပြီးတော့နောက်ပြီးတော့ကြာမှာပဲဆက်ယုံပိုင်ရှင်ကိုစနေနေ့ညပိုင်းကဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကပြောပါတယ်။New Wave အဝိထေကုမ္ပဏီရဲ့ဥဆောင်ညွှန်ကြားရေးမှူးနဲ့ကုမ္ပဏီဥက္ကဋ္ဌတို့ကိုလည်းရဲကဖမ်းဆီးထားတာပါ။ဒါကမျိုးတော့အပြင်ဘက်လေးမှာရှိတဲ့အဲ့ဒီအဆောက်အုံမှာအထက်ချုပ်ဆက်ယုံ9ယုံတည်ရှိပါတယ်။အဲ့ဒီအဆောက်အုံကိုဘယ်သူပိုင်တာလဲစုံစမ်းရပြီးပေမဲ့လည်းသူ့ကိုတော့ရှာလို့မတွေ့သေးပါဘူး။ပိုင်ရှင်ကဒေသခံနိုင်ငံရေးသမား Sohail Rana ဖြစ်တယ်လို့အရာရှိတွေကပြောပါတယ်။အဲ့ဒီအဆောက်အုံမှာအကြောင်းပေါ်နေတာစစ်ဆေးရေးမှုတွေကအင်္ဂါနေ့မှာတွေ့ခဲ့လို့လူတွေကိုရွှေ့ပေးဖို့တရားဝင်သတိပေးထားတာကိုပိုင်ရှင်နဲ့ဆက်ယုံမန်နေဂျာတွေကမျက်ကွယ်ပြုနေခဲ့တာလို့ရဲကပြောပါတယ်။အခုဆိုရင်တေဆုံးသူအရေအတွက်က350ကျော်သွားပြီဖြစ်ပြီးတော့ကယ်ဆယ်ရေးသမားတွေကတော့အသက်ရှင်ကျန်ရစ်သူများရှိအောင်မလားလို့နေညမပြတ်ဆက်ပြီးတော့ရှာဖွေနေပါတယ်။မနေ့ကစနေနေ့မှာပဲလူပေါင်း30ကိုလည်းကယ်ဆယ်နိုင်ခဲ့ပြီးတော့အပြိုပြက်ပုံတွေအောက်မှာပိတ်မိနေဦးမဲ့သူတွေကိုဆက်ပြီးတော့ကယ်ထုတ်နိုင်မှုစူးစမ်းနေပါတယ်။အဲ့ဒီအဆောက်အုံပြိုကျချိန်ကစပြီးတော့လူပေါင်း2400ကျော်ကိုကယ်ထုတ်နိုင်ခဲ့ပြီဖြစ်ပြီးအဲ့ဒီထဲမှာတဝက်ကျော်ဒဏ်ရာရခဲ့တာဖြစ်ပါလိမ့်ရှင်။